ဟိုင်းအိုပြည်နယ်မှာဟီတီနိုင်ငံကရွှေ့ပြောင်းဝင်ရောက်လာသူတွေဟာအင်းနီဂျင်တွေရဲ့ခွေးတွေကြောင့်တွေကိုဖမ်းဆီးတပ်ဖြတ်စားသုံးနေဆိုပြီးတော့ Republican ဒုတိယသမ္မတလောင်းဖြစ်တဲ့ JD Vance ကပြောဆိုချက်ပေါ်သူတို့ဖြစ်စဉ်မျိုးမရှိခဲ့ပါဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးနဲ့ဒေသတာဝန်ရှိသူတွေကတံပြန်ရှင်းလင်းခဲ့ကြပါတယ်ဒါပေမဲ့လည်းဒီဖြစ်စဉ်တွေကိုကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့သူ့ရဲ့မဲဆန္ဒရှင်တွေကပြောပြခဲ့ကြတာလို့ဒုတိယသမ္မတလောင်းလောင်ဒီဒုတိယသမ္မတလောင်း JD Vance က CNN နဲ့အင်တာဗျူးမှာတုံ့ပြန်ရှင်းလင်းထားပါတယ်။ Democratic Party ရဲ့သမ္မတလောင်းလက်ရှိဒုတိယသမ္မတဖြစ်တဲ့ Kamala Harris ဟာ OIOP နဲ့ Springfield မြို့မှာဒီ Haiti ကရွှေ့ပြောင်းဝင်ရောက်သူ 2,000 ကိုလက်ခံနေရာချထားပေးခဲ့ပြီးအဲ့ဒီမှာရွှေ့ပြောင်းဝင်ရောက်သူတွေကဒေသခံအိမ်မွေးတိရစ္ဆာန်တွေကိုအန္တရာယ်ပြုတယ်ဆိုပြီး JD Vance ကဆွဆွဲပြစ်တင်ပြောဆိုထားတာပါ။ဒါပေမဲ့လည်းဒေသခံတွေရဲ့အိမ်မွေးတိရစ္ဆာန်တွေတတ်ခံရရဲဆိုတဲ့ဒီဆွဆွဲချက်နဲ့ပတ်သက်လို့ခိုင်ခိုင်မာမာအထောက်အထားမရှိဘူးဆိုပြီး Springfield ရဲ့မြို့တော်ဝင်ရောဒေသရဲတာဝန်ရှိသူတွေကပါညင်ချက်ထုတ်ထားပါတယ်။ Ohio ပြည်နယ်ရဲ့ Republican အုပ်ချုပ်ရေးမှူး Mike DeWine ကိုယ်တိုင်ကလည်း Republican ဒုတိယသမ္မတလောင်း Vance ရဲ့ဒီဆွဆွဲချက်ကိုညင်ပါတယ်။ Springfield မြို့ကိုရောက်လာကြတဲ့ Haiti လူမျိုးတွေဟာအလုံးလောက်ကန်ကြဖို့တည်ဝင်လာကြသူတွေဖြစ်ပြီးတော့တကယ့်ကိုလုံသားကောင်းတွေဖြစ်ကြပါတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး DeWine ကပြောပါတယ်။ပြီးခဲ့တဲ့သမ္မတအလောင်းနှစ်ဦးစကားစစ်ထိုးပွဲဒီ Republican သမ္မတအလောင်း Donald Trump ကဒီဆွဆွဲချက်ကိုကနေဦးပြောဆိုခဲ့တာဖြစ်ပါတယ်။